ဇူလိုင်လ16ရက်နေ့မနေ့တနင်္လာနေ့ညတော့ကမိုးရွာသွန်းတဲ့အချိန်ကြောင့်မွန်ပြည်နယ်တန်ဖြူစည်းရမြို့နယ်မှာရှိတဲ့အနေပိုင်းနေရာတွေမှာဒီကနေ့မနက်စောပိုင်းကနေစလို့ရေကြီးနေတယ်လို့ဒေသခံတွေကပြောပါတယ်။တန်ဖြူစည်းရမြို့နယ်ပင့ကျေးရွာမှာရှိတဲ့မြေနှိမ်ပိုင်းနေမှာလည်းလမ်းမော်တွေအထိရေကြီးတာနဲ့နေအိမ်တွေထိရေဝင်တာတွေရှိလို့ယာယီရေပဲကူညီရေးစခန်းတွေစီကိုဒေသခံပြည်သူတချို့ကိုပြော ရက်ကွက်တွေရှိတယ်လေအဲ့ဒီရက်ကွက်မှာရေနိုင်နေရပါရေကြီးများတယ်နော်အခုတော့ရေတော့ပြန်မချဘူးမိုးအောင်နေတော့ပင်လယ်ရေနည်းနည်းတက်နေလို့ဖြစ်နေတယ်ငါမပေါ်မှာပငနဲ့တော့ပြီးကြမှာဆိုတော့မဟိုရင်ဘတ်သေးလောက်ရှိတယ်လေးပေကြော်ကြော်လောက်ရှိတယ်တော့နေရာဆိုဒီတော့မြောက်တယ်ရေဝင်တဲ့အိုင်လည်းရှိတယ်တော့ဝင်တော့ရှိမှာပါ
ပင့ကြီးရွာကအင်ဂျင်200နီးပါးရေနစ်မြုပ်ခဲ့ပါတယ်အဲ့ဒီလိုရေဘေးတန်တင်ခဲ့တဲ့အိမ်အောင်စုတွေကိုပင့ကြီးရွာကြက်တင်ရင်ဖျားကုန်းကယာယီရေဘေးစခန်းစီကိုပို့ဆောင်ပေးခဲ့တယ်လို့လည်းကုညီပေးသူကပြောပါတယ
်ရေဝင်တဲ့အိုက်ကြရလူကြီးကတချို့ကအဲ့ဒီမှာရှေ့ပြောင်းလိုက်သမားနဲ့များတယ်အဲ့ဒီဖျားကြောင်မှာသတ်ထားတာအောင်ကွတော်ဘက်ကရေကြီးတယ်သမားဘလောက်ကြီးတော့ကျွန်တော်တို့မသိရဘူးခင်ဗျာကျွန်တော်ဒီမှာလောက်နေဆိုတော့
တန်ဖြူစရမြုပ်နဲ့ဖောင်းစိန်တဒါကာလန်လဲဒီကနေ့မနေ့အစောပိုင်းကရေကြော်နေတဲ့အတွက်ရေငယ်တွေသွာလာဖို့ခက်ခဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နောက်ပိုင်းမှာရေကနည်းနည်းပြန်ချခဲ့ပါတယ်။ဒါပေမဲ့မိုးထက်ပြီးတော့ရွာပြီးတော့ရေပြန်တက်မှာကိုစိုးရိမ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကာလန်အနီးဝန်းကျင်ကအနိုင်ပိုင်းနေရာတွေမှာတော့အခုထက်ထိရေတက်နေဆဲဖြစ်ပါတယ်။ရေဝင်နေတဲ့အိမ်တွေကလည်းရှိနေတုံးပဲလို့တန်ဖြူစရက်ဒေသခံတဦးကပြောပါတယ
်။ဟိုလုံးဝကြားတာရေလို့မဟုတ်ဘူး။လမ်းပေါ်မှာတော့ရေရှိသေးတယ်။ဟိုကားကသွားလို့ရတယ်ဒါပေမဲ့မိုးကတော့ရွာနေသေးတာဖြစ်တဲ့အတွက်ဟိုအချိန်မီမိုးကဒီမိုးသေးသေးမဲမဲထွက်လာရင်ပြန်တက်လာနိုင်တယ်ရောက်ကွက်တွေထဲမှာလည်းရေရှိသေးတယ်လုံးဝအမြုပ်ကြီးတော့မဟုတ်ဘူးဝန်ထမ်းကြီးအိမ်တွေကိုဂျီဝင်ဟိုရေဝင်တဲ့အိမ်ကြီးတွေကရှိနေသေးတယ်ဟိုဘုံကြီးကျောင်းတွေရှိတယ်ဟိုညမှာဟိုဒီဘုံကြီးကျောင်းတို့ဟိုဝန်ထမ်းရှိနေသေးတယ်အဲဒီမှာဟိုစူးစမ်းစောင့်နေမှာရေရှိနေတယ်အနေပိုင်းတော့သံကြံမျိုးရဲ့အနေပိုင်းတော့ဖြစ်တယ
်။မွန်ပြည်နယ်တန်ဖြူစရက်မှာအခုလိုမိုးများပြီးတော့ရေကြီးတာကတော့မိုးရာသီမှာပုံမှန်လိုဖြစ်လေရှိပါတယ်။မြို့တော်မြို့နယ်နဲ့ရေးမြို့နယ်မှာရှိတဲ့မြေနေမိုင်းရက်ွက်တွေထဲမှာလည်းရေတက်လာတဲ့အတွက်ဒေသခံတွေဘေးလွရာကိုရွှေ့ပြောင်းနေရတယ်လို့ဒေသခံတွေကပြောပါတယ်။မိုးလင်ဝသနဲ့ဇလားဗေဒဦးစီးဌာနရဲ့မနေ့ပြန်မနေ့အထိမိုးရွာသွန်းမဲ့ဒေသအလိုက်ခန့်မှန်းချက်ထဲမှာတော့မွန်ပြည်နယ်မှာနေရာကွက်ပြီးတော့မိုးကြီးနိုင်ကြောင်းထုတ်ပြန်ထားပါတယ်။မြဝကျွန်းပေါ်မုတ်တမခွေမွန်တနင်္လာကြီးကံရိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်ဒီမှာလဲတခါတရံမိုးသက်လေပြင်းကြရောက်ပြီးတော့လှိုင်းကြီးမယ်လို့ခန့်မှန်းထားပါတယ်ပင်လယ်လိုင်းအမြင့်က6ပေကနေ12ပေအထိရှိနိုင်တယ်ဆိုပြီးတော့လဲသတိပေးထားပါတယ်ရှင်